မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရအုပ်ချုပ်မှုပြန်ပြီးရအောင်ကြိုးပမ်းနေတဲ့ပြည်သူတွေကိုကူညီပံ့ပိုးပေးဖို့နဲ့မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်သွားစေဖို့အတွက်လက်ရှိအာဏာသိမ်းထားတဲ့စစ်တပ်ကိုအာဆီယံဒေသရင်း ARF အဖွဲ့ဝင်နိုင်ငံတွေကဖိအားပေးကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်က28ကြိမ်မြောက် ARF နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာပြောကြားလိုက်ပါတယ်။ဒါအပြင်အာဆီယံအလက်ကြဥက္ကဋ္ဌဘရူနိုင်းကနေကမကဋ္ဌလို့ကျင်းပတဲ့ဒီ ARF အစည်းအဝေးကိုတက်ရောက်လာတဲ့အဖွဲ့ဝင်နိုင်ငံပေါင်း26နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအာဆီယံတွင်းရေးမှူးချုပ်နဲ့ EU ဥရောပသမဂ္ဂကော်မရှင်နာဝန်ကြီးတို့နဲ့တွေ့ဆုံပြီးအင်ဒိုပစိဖိတ်ဒေသရင်းအရေးကိစ္စတွေအတွက်ဒီမိုကရေစီကြကြပွင့်လင်းမြင်သာပြီးတာဝန်ခံတာဝန်ယူမှုရှိရှိလှုပ်ဆောင်ရေးဟာအရေးပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရ Netpress ကတောက်ကြနေမှာထင်ရှားချက်ထုတ်ပြန်ပြောပါတယ်။ကျေသပရီနေကမဲခေါင်ဒေသရင်းနိုင်ငံတွေနဲ့ online ကနေတွေ့ဆုံပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ထုတ်ပြန်တဲ့ထင်ရှားချက်ထဲမှာလည်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တဲတွေကိုအာဆီယံခေါင်းဆောင်တွေဖြည့်ရှင်းဖို့အတွက်ထပ်ပြီးတော့တိုက်တွန်းခဲ့တာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်ဖို့ဒီမိုကရေစီအသွင်ကူးပြောင်းရေးပြန်လုပ်ဖို့နဲ့မတရားဖမ်းဆီးထားသူတွေပြန်လွှတ်ပေးရေးမြန်မာစစ်တပ်ကိုတောင်းဆိုဖို့လည်းအာဆီယံခေါင်းဆောင်တွေနဲ့ဒီသတင်းပတ်တဲ့တွေ့ဆုံရမှာတိုက်တွန်းခဲ့တယ်လို့ဖော်ပြထားပါတယ်။